ကုလသမဂ္ဂရဲ့ဆိုင်နှုံးတွေရာငြိမ်းချမ်းရေးတည်ငြိမ်ရေးတဟဇာတာဖြည့်ရေးတို့ကိုမြင့်တင်ဖို့နဲ့ဘေးအန္တရာယ်နဲ့ရန်လုံမှုတွေကိုလျှော့ချဖို့အတွက်ချမှတ်ထားတဲ့နည်းလမ်းတွေကိုကုလသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံတွေကလိုအပ်သလိုအသုံးချနေတဲ့အပေါ်မူတည်နေတယ်လို့ပါရှိပါတယ်။ကုလသမဂ္ဂအဖွဲ့ရည်မှန်းချက်အောင်မြင်ရေးအတွက်ဓမ္မထိုင်တန်ကြခြင်း၊တမတမကြခြင်း၊ပညာရှင်ပိသားခြင်း၊အထောက်ချံအာဏာလေးစားလိုက်နာခြင်းတို့ဟာအဓိကတော့ချက်ဖြစ်တယ်လို့လည်းဖော်ပြထားပါတယ်။နုနယ်သေးတဲ့ဒီမိုကရေစီနိုင်ငံအပေါ်လက်ရှိရဟန်းရေးနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့နိုင်ငံတကာကဝန်ရောက်ဆွတ်ဖက် BRP လှုပ်ဆောင်နေတာတွေကိုအစိုးရဘက်ကတုံ့ပြန်တဲ့သဘောထားဖြစ်မယ်လို့နိုင်ငံရေးလေ့လာသူတွေကယူဆနေကြပါတယ်။ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတို့ဦးပြသူဦးရဲထွန်းကသမရရဲ့တဝန်လွှာပေါ်အခုလိုသုံးသပ်ပါတယ
်။အချုပ်ချာအာဏာပိုင်ဆိုင်မှုကိုဝင်ဆွတ်တဲ့နေရာမှာကုလသမဂ္ဂကသူတို့ပြောနေတဲ့ဟိုလူ့အခွင့်အရေးထုတ်ဖော်မှုတွေရှိမရှိဆိုတဲ့ကိစ္စမျိုးတွေပေါ့ဒီမှာအင်အားကြီးတဲ့နိုင်ငံတရုတ်တို့ဘာလို့ဆိုလို့ရှိရင်သူတို့မတို့ရဲမရှိရဲတာမျိုးပေါ့နော်ဟိုအုပ်စုအင်အားတောင့်တဲ့ body တို့ဘာလို့ဆိုလို့ရှိရင်ပြိတ်ပြီးတော့ဟိုမပြောတာမျိုးပေါ့နော်အခုအမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုလို့ရှိရင်လည်း ICC တို့ဘာလို့စိတ်ချတယ်နဲ့ပတ်သက်လို့ရှိရင်အထုတ်ချာအာဏာပိုင်မှုကိုလုတ်ပိုင်ခွင့်အပ်ပေးတယ်လို့မျိုးဖြစ်တယ်ဆိုပြီးတော့ထန့်ကျင်နေတာလေးရှိတယ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကလည်းတုတ်ထွက်သွားပြီလေကုလသမဂ္ဂကြီးမှာသွင်းချက်အားနည်းချက်တွေအများကြီးရှိနေတယ်ဆိုတဲ့ဟာကျွန်တော်တို့သဘောတူပါတယ်သမရကပုံလာပို့တဲ့အခါမှာတော့ဒေါ်နယ်ထရမ့်လောက်ဥပဒေနဲ့ညီတက်တဲ့ကားကြီးတော့မပြောရဲဘူးပေါ့ဗျာဟိုပြောနိုင်တယ်လို့ကလေးတော့ပြောရှာတယ်လို့အဲ့လိုပြောရမှာပေါ့
လူသားအလုံးနဲ့ကိုက်ညီတဲ့ကုလသမဂ္ဂဖြစ်စေရေးအတွက်နိုင်ငံတွေအကြားတာတူညီမျှနဲ့အပြန်အလှန်လေးစားမှုကိုမြှင့်တင်ဖို့ဆိုတဲ့ကုလသမဂ္ဂဗြိဉ္ဉ်မူဝါဒကိုအဖွဲ့ဝင်ဘယ်နိုင်ငံမှဆိုသတိပြုလိုက်နာဖို့လိုအပ်တယ်လို့ဖော်ပြထားပါတယ်။နိုင်ငံရေးလေလာသူဦးမမောင်ဆိုးကကုပ္ပီရင်းရေးကိုနိုင်ငံတကာက PRP ပြီးနိုင်ငံရဲ့အချုပ်အခြာအာဏာထိပါလာပါကကုလသမဂ္ဂအဖွဲ့အစည်းပဲဖြစ်ပါစေတုံ့ပြန်ပြောဆိုရမှာပဲလို့သူ့အမြင်ကိုပြောပါတယ
်။ဆိုရတဲ့အနေနဲ့ကတော့အဲ့လိုပဲပြောရမှာပဲဗျ။ဒါဆိုအစိုးရတဲ့အနေနဲ့ကိုယ်နိုင်ငံတွင်ရပြဿနာကိုအဲ့လိုမတုံ့ပြန်မရဘူးလေ။ဘာဖြစ်အမေရိကန်ဒီလည်းပဲသူ့နိုင်ငံလူတွေ ICC တင်းနေဆိုတဲ့အခါမှာသူ့ရဲ့အချုပ်အခြာထိခိုက်တယ်လို့ဆိုခဲ့တာပဲ။တိုင်းပြည်တစ်ခုရဲ့အစိုးရတစ်ခုရဲ့သမ္မတတယောက်အနေနဲ့ကတော့တိုင်းပြည်ရဲ့အချုပ်အခြာအနာကိုထိပါတာတော့ခွင့်ပြုလို့တော့မရအောင်။ဆိုတော့ရာဒီရခိုင်မှာဖြစ်တဲ့တက်ကဲအင်အားလုံးညုံ30ဆဲကိစ္စကြီးတရားစီရင်မှုကြည့်ကိုယ်ဟိုက်ကိုယ်စီရင်လို့ရမယ်လေ။ကိုယ့်ပြည်တွင်မှာပဲကျွန်တော်တို့စီရင်မယ်ဆိုတဲ့သဘောထားပါပဲ။အဲပြင်ပကနေပြီးတော့ဝင်ရောက်ဆွတ်ဖက်မယ်ဆိုတာကိုလက်ခံရင်တိုင်းပြည်ရဲ့ချိုးချာအနာကိုထိခိုက်စေသဘောပါပဲ
။ရခိုင်မျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကလည်းသမ္မတရဲ့တော်လှန်ရေးအပေါ်အခုလိုသုံးသပ်ပြောပါတယ
်။ဒါကဟိုနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ကမ္ဘာမိသားစုရဲ့အဖွဲ့အစည်းတွေအနေနဲ့အကုန်လုံးကိုတော့စဉ်းစားရှင်းရှင်းပြီးတော့ဟောဒါလုံသိမလုံသိတခြားနိုင်ငံတစ်ခုရဲ့ဖျားကြောင့်ခြားအဖွဲ့အစည်းတစ်ခုရဲ့ဖျားကြောင့်ဟိုနိုင်ငံတကာနိုင်ငံတကာအနေနဲ့ဒီရင်းကိုဝင်ဆက်တယ်လို့ဆက်ဖက်တယ်လို့ဟောတာခံစားရမယ်အဲ့လိုရှင်မျိုးဖြစ်ပေါ်လာရင်ဆိုတော့ကုလသမဂ္ဂအဖွဲ့အစည်းနဲ့ဒါတွေကိုသူ့ရဲ့ဂုဏ်သိက္ခာအနေနဲ့ပေါ့နော်အဲ့ဒါတွေကိုရှောင်သိမ့်တယ်လို့ကုလသမဂ္ဂရဲ့ဖွဲ့စည်းရေးရည်ရွယ်ချက်တွေနဲ့ပဲအဲ့ဒါကိုကုအဖွဲ့အစည်းကိုထိမ့်သိမ့်သိမ့်တယ်ပေါ့ဗျာ
နိုင်ငံစီလုံးညီညွတ်ရေးပါတီခေါင်းဆောင်တူဖြစ်တဲ့ဦးဟန်ရွှေကလည်းကုလသမဂ္ဂအဖွဲ့ပေါ်သမရဦးဝင်းမြင့်ရဲ့တာဝန်လွှာနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
အမေရိကန်နိုင်ငံရဲ့ကုလသမဂ္ဂကိုယ်စားလှယ်ပေါ့လေနှုတ်တော်ခင်မှာသူဒီကုလသမဂ္ဂနဲ့ပတ်သက်လို့တော်တော်လေးပြည့်ပြည့်ခါခါပြောသွားတဲ့သဘောလေးတွေရှိလာတော့ဒီမွတ်စလင်နိုင်ငံရဲ့ပုံမှန်ဘာဖြစ်တယ်ပေါ့လေနော်ကုလသမဂ္ဂကမွတ်စလင်နိုင်ငံရဲ့ dominate လုပ်ခံရတဲ့စသဖြင့်ဒီလိုဟာလေးပြောလာတဲ့အနေအထားမျိုးရှိတော့ဟုတ်အဓိကကတော့ဒီနိုင်ငံငယ်လေးတွေအထူးသဖြင့်ပေါ့ကျွန်တော်ကွန်ပျူတာနိုင်ငံတွေအနေနဲ့ကတော့နိုင်ငံတကာမှာဒီအရင်တော့လည်းအုပ်စုကြီးတွေရှိတဲ့အခါအားကိုးဖို့ကတော့ဒီကုလသမဂ္ဂအဖွဲ့အစည်းပေါ့လေနိုင်ငံပေါင်းစုံအဖွဲ့အစည်းပဲရှိပါတယ်ပြာကိုစနဲ့သုံးနိုင်ငံတိူတော်ဖွဲ့ဝင်နိုင်ငံတွေအားလုံးကလေးစားခံရတဲ့အဖွဲ့အစည်းဖြစ်အောင်လုပ်ဖို့လိုတာတော့အဓိကပဲလို့ကျွန်တော်မြင်ပါတယ်ခင်ဗ
ျ။ကဘာကြီးမှာအမျိုးသားရေးစိတ်သက်ဒိုင်းကနဆွဲမုံတီးရေးဝါဒနဲ့စီးပွားရေးမျက်မျှတလို့မြင့်တက်လာတာတွေကိုဝမ်းနည်းစွာမျက်မြင်ကြုံတွေ့ရကြောင်းအဲ့ဒီကိစ္စတွေကင်တွေဖြေရှင်းရမှာအဖွဲ့ဝင်အားလုံးလူအဖွဲ့အစည်းတွေရဲ့စိုးရိမ်မှုတွေကိုထယ်သွင်းစဉ်းစားပြီးကိစ္စတကူချင်းစီအပေါ်ထယ်သွင်းစဉ်းစားဖို့အရေးကြီးကြောင်းမတူကွဲပြားမှုတွေပေါင်းစပ်ညှိနှိုင်းခြင်းဟာကမ္ဘာကြီးရဲ့ငြိမ်းချမ်းရေးနဲ့သဟဇာတာဖြစ်ရေးကိုမြင့်တင်ဖို့အမှန်တကယ်လိုလားသူတွေရဲ့အဓိကရည်မှန်းချက်ဖြစ်တဲ့လို့သဘောလွန်လွာမှာထည့်သွင်းပါရှိပါတယ်ခင်ဗျာ။